ပုံရံမီနီဖရန်စစ်ဟာထိုင်းနဲ့ဂျပန်နိုင်ငံတွေကိုတောင်းမဲ့အာဆာဒီတာခီးစဉ်ကိုအင်္ဂါနေ့ညကစတင်ပြီဖြစ်ပါတယ်။ဒီနိုင်ငံစလုံးဟာဘူရဘာသာကိုးကွယ်သူအများစုရှိတဲ့နိုင်ငံတွေဖြစ်ပြီးခရီးယန်ဘာသာဝင်ကလူနည်းစုပါ။အခုခီးစဉ်ဟာသူပုံရံမီနီဖြစ်လာပြီးကြတဲ့ကဆိုရင်အာဆာဒီတာ၄ချိန်မြောက်ခီးစဉ်ဖြစ်ပြီးနိုင်ငံစလုံးမှာရှိတဲ့ကက်သလစ်ခရီးယန်ဘာသာဝင်လူနည်းစုတွေကိုစိတ်ဓာတ်ကွန်အားမြင့်တင်ပေးဖို့အဓိကရည်ရွယ်တာပါ။ဒါပေမဲ့လည်းသူမကြာခဏလေးထားပြောလို့ရှိတဲ့လူမှုဝန်ကျင်ဆိုင်ရာအဓိကစိုးရင်ချက်တွေကိုလည်းပြောဆိုမယ်လို့ခန့်မှန်းထားပါတယ်။ထိုင်းနိုင်ငံမှာလူလူတရားပွဲနှစ်ခုလို့ဖို့စီစဉ်ထားပြီးအဲ့ဒီထက်ကတစ်ခုကိုအားကစားရုံတစ်ခုတင်လို့မှဖြစ်ပြီးတော့လူ9000ခွဲတက်မယ်လို့ခန့်မှန်းထားပါတယ်။ဒေသတွေမှာနှစ်ပေါင်းများစွာကြာကိစ္စရပ်တွေဖြစ်တဲ့လူမောင်ကိုကူးမှုနဲ့အမျိုးသမီးနဲ့ကလေးတွေကိုလိမ်ပိုင်းအုံချောင်းမှုဆိုင်ရာကိစ္စရပ်တွေကိုလည်းအဲ့ဒီတရားပွဲတွင်မိန့်ကြပါပါ။ဒါပြင်ဒုက္ခသည်ရေးကိစ္စကိုလည်းပုံရံမင်းကြီးပြောဆိုခွင့်ရှိပါတယ်။ထိုင်းနိုင်ငံကနေတစဉ်ဂျပန်နိုင်ငံကိုခီးစက်မှဖြစ်ပြီးဒီခီးစဉ်ဟာပုံရံမင်းကြီးရဲ့ဂျပန်နိုင်ငံပထမဆုံးခီးစဉ်ဖြစ်ပြီးတော့နာဂါဆာကီမြို့ကိုရင်ဆုံးသွားမှာပါ။နာဂါဆာကီမြို့ဟာလွန်ခဲ့တဲ့နှစ်ပေါင်း900နီးပါးကဂျပန်နိုင်ငံမှာခရီးယန်ဘာသာပထမဆုံးစတင်ဝင်ရောက်ခဲ့တဲ့မြို့ဖြစ်ပါတယ်။အဲဒီချိန်ကခရီးယန်ဘာသာကိုးကွယ်သူတွေကိုရာစုနှစ်အတော်ကြာဖိနှိပ်တုံ့ပြန်ပစ်တာကြောင့်ဘေးရန်တွေရင်ဆိုင်ရတဲ့ကက်သလစ်ဘာသာဝင်အစုလေးတစုဟာနာဂါဆာကီမြို့မှာဘယ်သူမှမသိအောင်ခရီးယန်ဘာသာကိုကိုးကွယ်ခဲ့ကြရပါတယ်။